ဒေဂတ်ဒင်းစီခင်ဗျာကျွန်တော်ဒီနေ့ဆရာနဲ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုလည်းရေးအတွက်ပြည်ပနိုင်ငံတစ်ခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုတဲ့ကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်ပထမအဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရသက်သက်သုံးပတ်ကျော်လာခဲ့ပြီဖြစ်ပါတယ်တပ်မတော်ဘက်ကအလျှော့ပေးမဲ့ပေးအောင်လုံးဝမတွေ့ရသေးပါဘူးသူတို့ဟာအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆန့်ကျင်မှုကျုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်ဒါပေမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်ဒီအချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသော်လည်းဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မလားဆိုတော့သူစဉ်းစားမိမယ်ထင်ပါတယ်ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေဆရာဘယ်လိုမြင်ပါလဲ
ချင်းရတော့ဦးကျော်ကတုံးတက်တလို့ပေါ့လေအရာသိစစ်အုပ်စုကပြည်သူလူထုရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့ကံပေါ်60နှစ်ကနေစတဲ့အနာသိမှုကြီးတုံးခုမှာဖနာသိနဲ့စစ်တက်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားနာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇူပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါတယ်ဒီတွေဒီနီလာဟောင်းတုံးနဲ့စာနာသိန်းစစ်ကောင်စီကကြိုတင်တွတ်ဆတာမရှိကြဘူးဆိုတဲ့အချက်ပါနောက်ဒုတိယပိုင်းဟိုဒီနေ့ဆွေးနွေးမယ်မိကွန်ဖြစ်တဲ့စစ်သက်ဆွေးနွေးရတာအပြင်အနေလာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်အခုအနာသိမ့်ပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ကိစ္စကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တခါ US America နောက်တခါ UK နဲ့ EU ပေါ့။နောက်ဆုံးတခါ ASEAN ပေါ့။နောက်တခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်၊အိန္ဒိယ၊ဒီယုတ်၊ရုရှားတရားလို့ကျွန်တော်ကိုစီရင်ချပါတယ
်။ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကတော့ရေးယူမှုတွေတန်ခတ်မှုတွေလုပ်ပြီးတော့ PR ကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီနေရာမှာသူတို့ထက်ပျော်ပြောင်းနိုင်တာကအိန္ဒိယနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန်အာဆီယံနဲ့ထက်ပါတော့ဆရာအဲ့ဒီဘက်ကလိုင်းများပူပြီးအဆင်ပြေနိုင်မလားဆိုတာလည်းစဉ်းစားပါအောင်ဆရာ
ဟုတ်ကဲ့ပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုရပဲပြောပြောအာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့တော်လည်းပဲသူဟာရောက်မလာသေးဘူးပြည်သူလူတွေစန့်ကျင်မှုအရင်အရင်ကြုံရတဲ့အနေထားပါအင်ဒိုနီးရှားဒါကြောင့်အင်ဒိုနီးရှားမနေ့ကတန်ယုံကသူဟာအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပေါ့ချက်ကတော့အင်ဒိုနီးရှားဟာဒီနေ့ကမ္ဘာပြည်မှာအဖြစ်ပြက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာအခုလာတာက social media မှာရေးတယ်လို့ဘိုးလိုမှုကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာအာဆီယံထဲမှာ hero ဖြစ်နိုင်တာပေါ့နော
်အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုးလိုမှုကြီးမင်းအောင်နိုင်ကိုဂတိအတိုင်းတစ်နှစ်ကြာမှာတရားမျှတတဲ့ရေကောက်ွယ်ကျင်းပပေးခိုင်းအောင်အာဆီယံနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြစနဲ့လာရဲလို့ကျွန်တော် writers တွေမှာဖတ်ရပါတယ်ဆရာဆိုတော့ဒါဟာအင်ဒိုနီးရှားတနင်္ဂနွေတမကအာဆီယံတစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တာပါဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြင်မယ်လို့မင်းကတန်ယူအင်ဒိုနီးရှားတန်ယူပေါ်ပြီးဆရာဖတ်ရတယ်အာအင်ဒိုနီးရှားတမကရန်ကုန်တမကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေရာထဲသူ့ရဲ့လိဒါမျိုးရှုံချတယ်ဆက်ကြရဲဆိုတော့ဒီလိုလိုလားယူကပ်ဘောအတိတ်ကိုလက်မခံဘူးဆိုတာအခုမှဒီတော့တောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ယူကပ်ဘောအတိတ်ကိစ္စကိုဆောင်းပြည့်ကျမှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့တော့အစီအမံကခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ်
ဟုတ်ကဲ့လာလာရှိတဲ့အထက်မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်အမြင်ကတော့အိန္ဒိယနိုင်ငံရဲ့အနေနဲ့ policy တကယ်ပဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy အရဆိုရင်တော့တကယ်တည်းဆိုတာတူဆိုတာလုပ်တဲ့အဲနိုင်ငံရဲ့ policy ချက်တွေတော့မမျှော်လင့်တော့မှာဘူးနောက်တစ်ခါဂျပန်ကသိမကြသေးခင်နှစ်ပိုင်းလေးကျော်မှာမြန်မာနိုင်ငံအရေးမှာတော်တော်လေးသူကစိတ်ဝင်စားပြလာတာတွေ့တော့သူ့ရဲ့အောင်ဝတ်ပတ်သက်မှုနဲ့စိတ်ဝင်စားမှုကြောင့်များလုံများလုံနိုင်ပြီလေကမလားဆိုပြီးကျတော့အမှန်နည်းနည်းတော့ပြပါတယ်
ဆရာဒါပေမဲ့ဂျပန်ကတလောလုံးကမစ္စတာဆာဇာကာဝါလာတော့ ဒေါအောင်ဆန်းစုကြည်အနေနဲ့စိတ်ပြီးတော့ပြင်မကြည်လင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်။သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကစားနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာဒေါအောင်ဆန်းစုကြည်ကစိတ်ပြီးမနှိမ့်မြိုတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်။အဲ
နည်းနည်းဖြစ်သေးရကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ရခိုင်ပြည်ရဲ့နိုင်ငံရေးပြောရင်တော့ဟိုတော်တော်လေးတည့်မြင့်နေရှုပ်ရှုပ်ဆိုတော့ပြောမှာ
အချင်းချင်းပဲပြောပါ
ဆရာဒီတာကိုအဲဆယ်ဝင်သမှုပြတာကောင်းပါလေ။ကြီးရတာကောင်းတယ်။ကျွန်တော်လည်းပဲအဲကျွန်တော်အမြင်ကတော့အဲဂျပန်လည်းပဲဟိုတိတ်ကြီးမြန်မာနိုင်ငံရဲ့အကြီးဟိုနဲ့နဲ့ဆက်ဆိုင်တိတ်နားမလဲတဲ့အနေထားရှိတယ်။တော်တော်လည်းဂျပန်နိုင်ငံကသူ့စီးပွားရေးနဲ့သူ့ရဲ့ဒီနောက်ကြောင်းကိုကြည့်ရတော့ဒီမှာအလားအလာတစုံတရာအနေနဲ့တော့ရှိတယ်လို့ထားကြတာတွေ့ချင်းပြပါလိမ့်မယ်
။ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာဘယ်လိုဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာကောင်းစင်ပါဘာကြောင့်ကြောင်းဝင်ရမလဲဘယ်ကကြောင်းဝင်မလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကြောင်းဝင်ပြီးအောင်မြင်သွားရင်တို့ကနိုဘယ်ဆုရရင်ဘုကမဟုတ်တာသိတယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ခင်လို့မေတ္တာရှိလို့မဟုတ်တာလည်းသိကြတယ်ဘယ်တော့ကျွန်တော်မြင်တာကတော့အကျိုးစီးပွားတစ်ခါဖြစ်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာတိကျတဲ့အကျိုးစီးပွားလားအထောက်မှကြီးမားပါလေဒီလိုနိုင်ငံကဗမာနိုင်ငံကိုလက်ရေးရှိစီမံချက်ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာသူကအတန်တင်အတော့ကိုအောင်မြင်နေတဲ့အနေအထားတခုဟုတ်တော့အခုအနာတင်းရဲ့ကိစ္စမှာတရုတ်ဟာအဆိုးဆုံးပေါ့လေမနေ့ကအတ္လန်တစ်မှာရေးသလိုအဆိုးဆုံးအရှုံးသမားတရုတ်ဖြစ်နေပါလေ
။
ဒါကဟိုမီဒီယာအမြင်ပေါ့နော်။နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးရောပြုတ်တမ်းမှကြီးရောကြီးနေပြောတာကဒီနေ့ပမာပြမှာဖြစ်နေတာလေဟာတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအကျပြစ်ဖြစ်တယ်လို့ပြောတာ။သာသူအမှန်တိုင်းပြောတာနောက်တစ်ခါသူထူးခြားချက်တစ်ခုကတရုတ်နိုင်ငံဟာတံမလို့နဲ့ရောတော့အောင်ဆန်းစုကြည်နေရောဆက်ဆံရေးကောင်းပါလေဆိုရချင်တာပြောတယ်အဲ့လိုပြောခြင်းဟာတော်တော်အရေးကြီးတယ်ကျွန်တော်မြင်တာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်ဗမာဆန်းစုကြည်တို့မဟုတ်ကန်ရီပါတီရဲ့အခက်အခဲကိုသူတင်မြင်မိတာဖြစ်လို့ဒါလေဒီဂျွန်ဆန်စုကြည်နဲ့အနေယူကပြောချင်းဖြစ်ပါတယ်အဓိကတော့အနေရီပေါ့နော်ကပြောချင်းဖြစ်တယ်ဒီလိုသာအခုစစ်ကောင်စီလုပ်ချင်တယ်လို့လို့ရင်ဒီလိုမျိုးအကျိုးစီးပွားတွေဟာအိုးပြီးမတိုးပွားဘဲနဲ့ဆုတ်ယုတ်စရာရှိတယ်အခုစကွေးရင်ဒီလိုနဲ့တင်မှတ်မထားတော့ဘူးဒီဆန်တင်ရေးစိတ်သက်တွေပေါ်ပြမှုတွေလုံဆောင်ချက်တွေကတော်တော်ကြီးမားလာတယ်အဲ့တော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားအကောင်ရေးအတွက်ဒီလိုဟာအမှန်တကယ်ကိုကျောင်းဝန်ဘုရားကျွန်တော်ကောင်ကျူစားမလားကျူစားရင်လည်းပဲသူကအဖြစ်နိုင်ဆုံးအဲနိုင်ငံတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကျောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲတရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမလားဘယ်လိုတော့အထောက်အထားတွေအရတချို့ပြောရတယ်တရုတ်ဟာဘုဂျုံမူကြီးမြောင်းလိုင်းနဲ့တဲ့ဒေါအောင်ဆန်းစုကြီးသာပူပြီးနှိစက်မှုရှိတယ်ဒေါအောင်ဆန်းစုကဟိုရွေးကောက်ပွဲနိုင်ခဲ့ပြီးဘာမှတော့မလုပ်ရသေးဘူးကိုစောနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမနာကကျူစွာခဲ့တယ်နောက်ဘုဂျုံမူကြီးမြောင်းထိုင်ရတဲ့ကျွန်တော်တို့မြန်မာကနေပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းရင်းသားပုံငမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်ဆိုတော့ဒီဟာကိုစဉ်းစားကြည့်ရင်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေစစ်တပ်ကနားထောင်နိုင်တဲ့အခြေအနေရှိပါမလားဆရာ
စစ်တပ်ကလည်းဗျာကျွန်တော်ဖတ်ကုန်နှစ်ကလေးကတရုတ်ရဲ့အကူအညီမပါဘဲနဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လိုမရှိဘူးရှစ်စစ်ချစ်တော့လည်းသူလည်းပဲအသက်ဆက်ခဲ့ရတာအခုလည်းပဲတပ်မတော်မှာစစ်လက်နက်ကိစ္စတွေပေါ့နော်ဦးသိန်းစိန်လက်ထက်တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စကြောက်ကြရတယ်အခုလည်းပဲတပ်မတော်အတွက်စစ်လက်နက်ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကဗမာပြည်မှာအကြီးအကျယ်ရှိတယ်။ဥပမာလက်နက်ကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်။အဲဒါတရုတ်ရဲ့ဩဇာမတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တပ်ကလည်းသိနေတယ်။အဲတော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကဟိုဖဲချက်ကကောင်းကောင်းခိုင်ထားတယ်။အဲတော့နားမထောင်ရင်လည်းဘုံကျုံမှုကြီးမရောက်နိုင်ရနားထောင်မယ်အနေနဲ့တရုတ်ကတွန်းပို့ရင်ခါရတဲ့တွေ့တရုတ်ရဲ့ပါဝင်ပတ်သက်မှုစစ်တပ်ကအဲ့ဒါဒီမြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့တကယ်နဲ့မှန်ကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအစီမပြလိုက်လို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတရုတ်ကသူတို့အတွက်ထွက်ပေါက်ပြီးမလဲဆိုတာလဲစဉ်းစားကြရပါဆရာ
ကျွန်တော်မြင်တာကတယောက်ကတော့ဘိုးဘိုးမူကြီးမဲအောင်ချစ်ပြ MLA ဖြစ်ပြီးဘာလို့ပါလို့တော့သူပြောငယ်လို့မချင်ဘူးခုနကပထမအချက်ဆွေးနွေးသလိုပါအင်ဒိုနီးရှားဖြစ်ပြီးအာဆီယံဖြစ်တဲ့ကယူကဘွယ်အသစ်လုံးမယ်ဆိုတဲ့ဂရီတီပါဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်တယောက်ကလည်းဒီတောင်းလေးပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူးတနည်းအားဖြင့်သူ့ရဲ့ပထမဦးဆုံးထုတ်ပြန်ကြီးညာချက်လို့ပေါ့နော်အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ကိုယ့်လက်ဘုံနဲ့အညီလုပ်ပါဆိုတဲ့ချက်ဟာအတော်လေးဟိုပြစ်မှန်တဲ့နည်းလမ်းတစ်ခုမြတ်အဲ့တော့သူကဆက်လက်ဆွေးနွေးဖို့သူကတောင်းမဲ့ခင်ရတယ်နောက်တစ်ခါအခြေခံဥပဒေနဲ့မဖြစ်ဖို့ဟိုသူကပြောတယ်ဆိုတော့ဒီချက်ဟာနှစ်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ဖို့ဆုံးဖြတ်ရဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းဟုတ်ပဲတွန်းလိမ့်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်